အမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာတမန်တော်မိုဟာမက်နဲ့ပတ်သက်တဲ့ရေးဆွဲတဲ့ကာတွန်းပြိုင်ပွဲကျင်းပရာနေရအပြင်ဘက်မှာတနင်္ဂနွေနေ့နှောင်းပိုင်းကရဲတို့ရဲ့အစိုးကျောင်းလုံးကျုံရေးကိုတနက်နေ့စတင်ပြစ်ခတ်တယ်လို့ဆွဆွဲခံရပြီးတော့ရဲကပြစ်တက်လိုက်တဲ့အမျိုးသားနှစ်ဦးရဲ့နေအိမ်တိုက်ခန်းတွေကိုအမေရိကန်အာဏာပိုင်တွေဝင်ရောက်ရှာဖွေနေကြပါတယ်Texas ပြည်နယ်ရဲ့မြို့တော် Dallas မြို့အပြင်လေးကဂါလန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုအတွင်းဒဏ်ရာရသွားတဲ့လုံခြုံရေးအရာရှိကိုတော့စေယုံကနာတင်ခဲ့ရပြီးတော့အခုတော့ပြန်ဆင်းသွားပါပြီ။တနက်သမားတွေရဲ့ကားမှာဘုံရှိနေနိုင်မလားဆိုပြီးတော့လည်းတာဝန်ရှိသူတွေဆောက်ဖွေခဲ့ကြပါတယ်။ Arizona ပြည်နယ်ကအဲ့ဒီအမျိုးသားနှစ်ဦးရဲ့အမိကိုတော့တာဝန်ရှိသူတွေထုတ်ဖော်မပြောသေးပေမဲ့လည်းသတင်းတွေမှာတော့အဲ့ဒီတွေကတဦးဟာ Elton Simpson ဖြစ်တယ်လို့ဖော်ပြနေပါတယ်။အမေရိကန်လွတ်လပ်မှုအကာအကွယ်ပေးရေးအစပျိုးလုံဆောင်မှုအဖွဲ့ကစီစဉ်ကျင်းပတဲ့ကာတွန်းပြိုင်ပွဲမှာအနိုင်ရသူကိုစုစည်းဒေါ်လာ1000ချီးမြှင့်ပါပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစ္စလာအစွန်းရောက်တွေရဲ့အကြမ်းဖက်ခြမ်းခြောက်မှုတွေကိုအမေရိကန်တို့စိုးကြောက်မှာမဟုတ်ဘူးဆိုတာကိုစားပြုရဲဆိုတဲ့ဒီပြိုင်ပွဲမှာကာတွန်း350ကျော်ဝင်ရောက်ရှင်ပြိုင်ထားတယ်လို့သူတို့အဖွဲ့ရဲ့ website မှာပြောထားပါတယ်နေရရှိပြောင်းလာတဲ့မွတ်စလင်တွေကိုအမေရိကန်ပြည်သူကလက်မခံသင့်ဘူးလို့အရင်တည်းကပဲပြောထားတဲ့အစ္စလမ်ဘာသာကိုဝေဖန်သူ Dutch နိုင်ငံရေးသမား Heath Walder ကအဲ့ဒီအခမ်းအနားမှာအဖွဲ့အမိန်ကိုပြောတာပါတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးတော့ကာတွန်းရေးဆွဲတာဟာအစ္စလမ်ဘာသာကိုစော်ကားမှုဖြစ်နေမွတ်စလင်အများအပြားကယူဆထားပါတယ်ရှင်